ဖေဖော်ဝါရီလ22ရက်နေ့ညနေပိုင်းလောက်ကအေယာဝီမြေဟာမြကြီးနားမြို့အနီးမြစ်ကမ်းဘေးတစ်လျှောက်မှာရုတ်တရက်မြင့်တက်လာခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နောက်နေ့ရက်အတွင်းအေယာဝီမြေအောက်ပိုင်းကဒေသတွေမှာလည်းမြေကြီးတက်လာနိုင်တာကြောင့်မြစ်ကြောင်တစ်လျှောက်သတိနဲ့ဒီဆိုင်ချဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။အပြည့်စုံကတော့ဗီဒီယိုသင်းတောင်မတ်တင်ကြီးလင်းကတင်ပြပါမယ်ရှင်။
ဟုတ်ကဲ့မနေ့ကဖေဖော်ဝါရီလ22ရက်နေ့ညနေပိုင်းမှာကချင်ပြည်နယ်မြစ်စုံဒေသအနီးအေယာဝတီမြေကမ်းတစ်လျှောက်မြစ်ရေရုတ်တရက်မြင့်တက်လာတယ်လို့ဒေသခံဒေါ်ကြာခွန်ကအခုလိုပြောပါတယ်
။မြစ်ရေကမြစ်စုံမှာပေါ့နော်မြစ်စုံအခြေအနေကဒီမှာမြစ်ကမ်းနားမှာဈေးရောက်တဲ့လူတွေပေါ့နော်ဈေးရောက်တဲ့မြစ်ကမ်းဆက်နားရတဲ့ဒီအကုန်ဖယ်ရတော့ပေါ့ရေကြီးတောင်ရေကြီးတောင်ကျိုးလို့ရေကြီးတယ်လို့ပဲပြောတာပဲဒီမှာတော့မိုးတော့မရောပါဘူးရှင်။
ဖေဖော်ဝါရီလ22ရက်နေ့ညနေ3နာရီခွဲချိန်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တိုင်းထွာချက်အရအေယာဝတီမြေကြီးဟာမြစ်ကြီးနားမြို့မှာ346စင်တီမီတာကိုရောက်ရှိခဲ့ပြီး10နာရီအတွင်းခုနှစ်ပေခန့်မြင့်တက်ခဲ့တာကြောင့်မြစ်ကြီးနားမြို့စီတာပူရက်ကွက်ကမြေကမ်းဘေးတစ်လျှောက်မှာရှိတဲ့စားတောက်ဆိုင်ကြီးရေမြုပ်ခဲ့တာပါ။အနောက်ဒီပွေလိုင်းကပါဝင်လာတဲ့တိမ်လိုက်တွေကနေမိုးရွာသွန်းတာနဲ့အပူချိန်မြင့်တက်လာမှုကြောင့်ရေခဲတောင်တွေအရေးပြောတာတွေကြောင့်အခုလိုမြေကြီးရုတ်တရက်မြင့်တက်လာတာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအခုလိုသုံးသပ်ပါတယ်
။အဓိကတော့ဖြစ်နိုင်တာတော့မိုးလေဝသရှိတော့အောင်ဆောင်ပြောတယ်။ Western Disturbance ကြောင့်အနေပါလာတဲ့တိမ်လိုက်တွေမိုးရွာသွန်းတဲ့အတွက်ကြောင့်လို့နော်ဒါကလည်းပါရင်ဆောင်ရတဲ့ဒီရပိုင်းနေမှာနည်းနည်းပြောရပြောရဲနေတော့မှာရဲတော့နေပြောရေးပြောနေတဲ့အချိန်မှာကြာနိုင်တဲ့အနေထားပေါ့လေအဲ့ဒီအနေထားကြောင့်လို့အမြင့်ရုပ်ရည်အမြင့်တင်လာတယ်လို့ကျွန်တော်အနေနဲ့ပြောလို့ပါတယ်။ဘာပြောတာဒီရာသီဥကြောင်းနေမှုတန်တော့ကျွန်တော်တို့စပြီးတော့ခံစားနေရတဲ့အနေအထားလေးတော့ရှိတာပေါ့နော်။အဲ့ဒီရဲ့အဲ့ဒီရဲ့အဖက်လို့လည်းပြောရတယ်ပြောလို့ရတာပေါ့နော်။ Okay.
အခုမြင့်တက်လာတဲ့မြေကြီးဟာမြေအောက်ပိုင်းကိုဆက်လက်စီးဆင်းသွားမှာဖြစ်တာကြောင့်အေယာဝတီမြေကျောင်းတစ်ချောင်းမှာနေထိုင်သူတွေ၊စိုက်ပျိုးရေးလုပ်ကိုင်သူတွေနဲ့ရေရည်တွေ၊ရေလုံသားတွေအနေနဲ့လာမယ့်နှစ်ရက်အတွင်းသတိထားသွားလာတဲ့နယ်လို့ဦးကျော်မိုးဦးကဆက်ပြောပါတယ်
။အေယာဝတီမြေကျောင်းတစ်ချောင်းပေါ့နော်။အေယာဝတီမြေကျောင်းတစ်ချောင်းဆိုရင်ဒါမြေကြီးကနေပြီးတော့စပင်းနဲ့မြေကြီးနာပြင်းကမော၊ကမောပြင်းကတာ၊ရှေးကူ၊ပြီးတော့တပိတ်ချင်း၊မန္တလေးရေစကိုင်းပြီးတော့ရင်တခုတ်ကူညောင်းပေါ်နေရင်မူတို့ဘာလို့လက်ပါတော့အကြမ်းတယ်ပေါ့နော်။ဆောက်နော် ARD တခြား ARD ဒီတခြားမှာဟိုစီစဉ်လာမယ်။စီစဉ်လာပြီးတော့ဟင်္ဒရာနေမှာဆင်းကျွန်တော်ပြင်တယ်ဆိုတော့မယ်။ဒါပေမဲ့ရှည်ရက်ကဟိုဒီကြီးကနေသားမဟုတ်ဘူး။ဒီကအမြင့်ရုတ်တရက်မြင့်တက်လာတာ။မြင့်တက်လာတာဖြစ်တဲ့အတွက်ကြောင့်လို့အဓိကတော့ဆောင်းပြောသလိုပဲမြင်နာချောင်းနာမှာနေနေတဲ့ပြည်သူတွေနဲ့မြင့်အတွင်းမှာနေတဲ့ပြည်သူတွေပေါ့လေ။ကျိုတင်တတိယဆောင်ရှားနိုင်မှုအတွက်ကိုဒီတဲ့ရောက်ထုတ်ပြရခြင်းဖြစ်ပါတ
ယ်။ဒါအပြင်မြန်မာနိုင်ငံအထက်ပိုင်းကချင်ပြည်နယ်စကိုင်းတိုင်းထက်ပိုင်းရှမ်းပြည်နယ်နဲ့မန္တလေးတိုင်းတွေမှာလည်းလာမယ့်နှစ်ရက်အတွင်းအချိန်အခါမဟုတ်မိုးရွာသွန်းမှုရှိတယ်လို့ဦးကျော်ဘုံဦးကပြောပါတယ်။မနေ့ကပြည်သူ့လွှတ်တော်မှာလည်းအန်နီညိုရာဒီဥတုကြောင့်ဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးရန္တရာယ်တွေကိုကြိုတင်ကာကွယ်ဖို့နဲ့သက်ဆိုင်ရာဝန်ကြီးဌာနတွေပူးပေါင်းပါဝင်ဖို့အရေးကြီးဆိုတင်သွင်းထားပြီးဒီနေ့နဲ့မနက်ဖြန်မှာအဲ့ဒီအစိုးရနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်ကြီးကဆွေးနွေးနေကြပါတယ်ရှင်။